စစ်ကောင်စီအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာဘယ်သူလက်ချက်မှန်းမသိရဘဲတနက်ပစ်ခံရပြီးတေဆုံးသူတွေရှိနေပါတယ်။ရန်ကုန်မြို့လှိုင်သာယာမြို့နယ်ရဲ့အုပ်ချုပ်ရေးကောင်စီဝင်တဦးဖြစ်သူပြည်သူ့ရှေ့ဆောင် PPP ပါတီဝင်တယောက်ဂျွန်ဝတီယန်နီကပြစ်ဒဏ်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
။ရန်ကုန်မြို့လှိုင်သာယာမြို့နယ်ခိုင်ရွှေဝါလမ်းနဲ့အနော်ရထားလမ်းတော့မှာမနေ့တနင်္လာမနေ့၈နာရီဝန်းကျင်လောက်ကအမျိုးသားတဦးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ပြည်ဆုံးသူဟာပြည်သူ့ရှေ့ဆောင် PPP ပါတီဝင်ဦးဆိုင်မင်းစော်ဖြစ်ပြီးစစ်ကောင်စီကဖွဲ့စည်းထားတဲ့မျိုးနယ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူမောင်းလာတဲ့မော်တော်ယာဉ်ခိတရထားတို့မှတနက်နေ့ပြစ်ခံရလို့လယ်ပင်ကိုကြီးစားမှန်ခဲ့ပြီးလိုင်းသာယာမျိုးနယ်ဆေးရုံကိုပို့ဆောင်စဉ်လမ်းမာတွင်ပြည်ဆုံးသွားခဲ့တာပါ။ပြစ်ကတ်မှုဖြစ်ပြီးပြီးချင်းစစ်ကားတွေရောက်ရှိလာပြီးအဲ့ဒီအနီးတစ်ဝိုက်ကိုစစ်ဆေးရှာဖွေတာလုပ်ခဲ့တယ်လို့ဒေသခံတဦးက PO ကိုပြောပါတယ်။
လို့ရသူဖြစ်သွားဆိုရမှာပဲခေတ္တရရတယ်သူဖြစ်သွားနေမှာတော့တော်တော်ဆူဆူလုပ်နေတယ်ခါကြီးဖြစ်နေရပါဘူးဘုံမျိုးကတော့အခုတင်တာတော့ဒီကဒီနေ့လေးတစ်ရက်နေ့ကလည်းတင်ရဆော့ထားတယ်ဆိုတော့ဒီလိုမျိုးတော့ရေနဲ့ပူပြည့်ဖြစ်တာရှိတယ်ဒီနေ့ကတင်ရဒီမှာဆက်ဆက်လေးတိုက်နေလူတွေတိုက်နေကြတယ်ဒီတင်ရဆော့ထားတာဒီနေ့တော့ရေတပူချထားတယ်စခန်းလေးပါဒီကတော့ဒီကတော့ဒီနေ့တိုင်းပတ်တယ်အဲ့ဒါရရှိရပါ
ပြီးခဲ့တဲ့မေလ9ရက်နေ့ကလည်းဦးဆိုင်လင်းတော်ရဲ့နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူး။သူဟာစစ်ကောင်စီကိုထောက်ခံအားပေးပြီးရက်ွက်တွင်သတင်းတွေကိုပေးနေသူလို့ရက်ွက်နေပြည်သူတွေကပြောဆိုပေမဲ့ဒါကို VOA ကတီးခြားအတည်မပြုနိုင်ပါဘူး။အခုလိုစစ်ကောင်စီကဖွဲ့စည်းထားတဲ့လှိုင်းသာယာမျိုးနယ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တယောက်တနက်နဲ့လှုပ်ကြံခံရတဲ့တနေ့တည်းမှာပဲလှိုင်းသာယာမျိုးနယ်အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှူးရုံးရှိမှာလဲနေ့လယ်2နာရီဝန်းကျင်လောက်ကပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ထိခိုက်ဒဏ်ရာရရှိမှုမရှိခဲ့ဘူးလို့ရပ်ကွက်နေပြည်သူတဦးကပြောပါတယ်
။လုံချုံရောခဏလာပါလေ။လာပြီးသူတို့ကခဏပြန်သွားတယ်။ပြန်သွားတော့2နာရီခွဲလောက်ပေါ်တယ်။ဒါပေမဲ့အဲ့အရှိရုံးရဲ့အရှိကိုကြည့်တာမျိုးမှာဘာမှတော့ထိခိုက်မှုမရှိဘူး။ဆွေကူရောရောက်တယ်မလို့ဝင်ရတောင်းနေတာကိုအခုလက်ရှိရှင်နေတော့မရှိသေးဘူး
။ရန်ကုန်မြို့လမ်းမတော်မြို့နယ်နဲ့တာကိတမြို့နယ်ပြည်မှာလည်းစစ်တပ်လိုလားသူလို့အများမြင်နေကြသူ2ယောက်မေလာထဲမှာတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။ဘယ်သူတွေကပြစ်တက်တယ်ဆိုတာကိုလည်းအခုချိန်ထိမသိရှိရပါဘူး။ကချင်ပြည်နယ်ဖားကံမြို့နယ်မှာတော့ CDM လုပ်နေတဲ့ကြီးရွာအုပ်ချုပ်ရေးမှူးတယောက်လည်းမနေ့တနင်္လာနေ့ကပြစ်တက်ခံခဲ့ရပါတယ်။မနာကြီးရွာအုပ်ချုပ်ရေးမှူးဟောင်းဦးတင်စိုးဆိုသူကိုအမည်မသိသူတွေကတနက်နဲ့ပြစ်တက်သွားတယ်လို့ဒေသတွင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။သူ့ကိုတော့ဒေသခံတွေကခင်မင်ကြတယ်လို့ဆိုပါတယ်။စစ်အာဏာသိမ်းထားတာ၄လရှိလာချင်းမြန်မာနိုင်ငံနေရာအနှံ့မှာပောက်ကွဲမှုတွေဖြစ်ပွားနေတယ်လို့လမ်းမပေါ်မှာပြစ်ကတ်လုကြံမှုတွေလည်းဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လက်နက်ကင်ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားမှာလည်းပြစ်ကတ်တိုက်ခိုက်မှုတွေရိုးတချိုးမှာဖြစ်ပွားနေပါတယ်ခင်ဗျာ။